ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့ကကချင်ကျန်းစာကြောင်းကချင်ကျန်းစာကျောင်းတကြောင်းထဲကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်ကျောင်းသား၄ယောက်ထိခိုက်ခဲ့ပါတယ်။လူနေရပ်ကွက်တွင်းမှာရှိတဲ့ကျန်းစာတင်ကျောင်းကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်ဒေသခံတွေကစိုးရိမ်နေကြသလိုအရက်သားတွေထိခိုက်မှုမရှိအောင်ရှောင်ရှားကြဖို့လေဒေသခံစစ်ပေးရှောင်တွေအရေးဆောင်ရွက်နေသူတွေကလက်နက်ကိုက်ဖွဲ့တွေကိုတောင်းဆိုနေကြပါတယ်။ကုတ်ခိုင်အခြေအနေရန်ကုန်ကလာတဲ့သတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြမှာပါရှင်။
နိုဘလာ၃ရက်နေ့ကြာတာပိနေ့ညဦးပိုင်း၈နာရီကျော်မှာကုတ်ခိုင်မျိုးကချင်ဓမ္မကောလိပ်ဝင်းထဲကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့ပြီးတော့အမျိုးသားအဆောင်တချို့ကိုကြီးစံတွေထိမှန်ခဲ့တယ်လို့တကားမှန်တွေလည်းကွက်ရကုန်ပါလေဒီပောက်ကွဲမှုကြောင့်ကျန်းစာတင်ကျောင်းသားတချို့ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသခံတဦးက VOA ကိုခုလိုပြောပါတယ
်ဒီမှာခေါ်လာရင်ဆက်ပြီးတော့ဒီမဲမကြီးနေကြည့်ပါဦးနော်ဒီကနေ့ဖြစ်တာလို့ဆိုတော့ဒီခလာရနေလေးစ်ဒီကတော့သူကအပတ်ပြောင်းလို့ခေါ်တာသူစစ်ကြည့်တယ်ရမကြီးကဘုံဆုံးပေါ့အဲ့ဒါနဲ့ပြည့်ပြည့်ပါဒီတော့ဒါကဒီကိုခိုင်ရဲ့ဒီ ABC အမကောလိပ်ပေါ့နော်အဲ့ဒီပို့ကြတယ်အဲ့ဒီ8 point 2ကိုကြာပါပေါ့ကျောင်းသားရအစမှာသူကဒီမိုးချိုးတွေတက်ရှိလုပ်နေတာကြာလို့ပြောတော့အလေးရရှိတယ်
ထိခိုက်ဒဏ်ရာရတဲ့သူ၄ယောက်စလုံးလေကုတ်နောက်ကျောနဲ့ခြေောက်တွေကိုထိခိုက်ပြီးတော့ဒဏ်အရီမစိုးရင်ရကြောင်းနဲ့သူတို့ကိုရရင်ချင်းပဲစေုံကိုပို့ဆောင်ခဲ့တဲ့ကြောင်းဒေသခံတွေကပြောပါတယ်လက်နက်ကြီးကြီးမကြခင်မြန်မာစစ်တပ်အနီးမှာတော့လက်နက်ငယ်ပစ်ခတ်တန်တချို့ကြားတဲ့ကြောင်းဒေသခံတချို့ကပြောဆိုပေမဲ့တီးခြားအတီးပြုတ်နိုင်တာမရှိသေးပါဘူးလက်နက်ကြီးကြီးကြောက်ခဲ့တဲ့ကျန်းစာတဲ့ကြောင်းဟာလူနေရက်ကွက်အတွင်းမှာရှိတော်မလို့ပြည်သူတွေစိုးရိမ်နေကြောင်းလည်းပြောပါတယ်
ကျောင်းသားကောင်းဆိုဒီလိုလူတွေရပ်ကွက်ကျောင်းသားကောင်းဒီမှာဆိုတော့ကျပင်ကောင်းထားတာကောင်းကြီးရှိတယ်ဒီပုံစံကောင်းကိုရှိတယ်ဒီကြီးရှိတယ်ကောအဲ့လိုလူတွေရပ်ကွက်ကြီးတွေကိုအဲ့လိုစစ်ကောင်းရှိတယ်လူတွေစစ်တဲ့မောင်တွေစစ်ကောင်းတွေတို့ရပါဘော
တခြားလက်နက်ကြီးကြီးတွေလည်းကွက်ခိုင်မျိုးအတွင်းကမန်အောင်နဲ့ဟွေခုတ်ခေါ်တဲ့ပလောင်ရွာတွေအနီးမှာကြားရောက်ပောက်ကွဲခဲ့ပေမဲ့လူထိခိုက်တော့မရှိဘူးလို့ဒေသခံတွေကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မူဆယ်နမ်ခန်စတဲ့ဒေသတွေမှာရှမ်းကချင်တောက်ပလောင်နဲ့ကိုကန့်စတဲ့တန်းသားလက်နက်ကိုင်ဖွဲ့တွေခြေပြုတ်လှုပ်ရှားနေတာရှိပြီးတော့မြန်မာစစ်တပ်နဲ့မကြာခဏဆိုသလိုထိတွေ့တိုက်ပွဲဖြစ်ပွားတဲ့နေရာတွေဖြစ်ပါတယ်လက်နက်ကိုင်ဖွဲ့တွေပြန်လည်တိုက်ပွဲဖြစ်တဲ့အချိန်မှာကြေးရွာတွေလူနေရပ်ကွက်တွေအတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးတော့ဒေသခံပြည်သူတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေအရင်တုန်းကလည်းထွက်ခဲ့မှုပါတယ်စစ်တပ်နဲ့ဒေသခံလက်နက်ကိုင်ဖွဲ့တွေကြားအပြန်အလှန်လက်ညှိုးထိုးအပစ်ဖို့ပြောဆိုလို့ရှိကြပါတယ်ရသားတွေဘက်ကတော့လက်နက်ကင်တပ်ဖွဲ့တွေအနေနဲ့ပြည်သူတွေမထိခိုက်အောင်လို့ရှောက်ရှားတဲ့နယ်လို့ပြောနေပါတယ်။ဒီသက်ကန်စစ်ပေးရှောင်တွေရေဆောင်းနေသူတူကခုလိုတိုက်တွန်းပါတယ်
။ကျမတို့ဒီတက်မှာတော့တောက်လျှောက်ဖြစ်နေတဲ့လက်နက်ကြီးတွေပြစ်ခတ်လိုက်တိုင်းတူတူကအများထိခိုက်နေတဲ့ကိစ္စကိုကျမတို့ကတောက်လျှောက်ပြောနေတာဖြစ်တဲ့ကလက်နက်ကင်တွေလူအလုံးကိုယူနေတယ်။ကျမတို့ပြောနေတာပေါ့လက်နက်ကင်တွေဆိုစီကန်တကြနေပေါ့နော်။လူသားချင်းစာနာထောက်ထားမှုကိုတည်ပြီးမှပဲလက်နက်ကင်ကြားဖို့တိုက်ပြီးဖြစ်နေပေါ့။ဒီလိုလေဆိုင်နာပြီးမှာပေါ့နော်အရက်တားကြီးထိခိုက်မှုအများဆုံးဖြစ်အောင်ကတော့ဖို့တက်မလို့ကတော့အဲ့ဒါကိုပဲတောက်လျှောက်ကြိုးစီပါလိမ့်ရှိ
ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဒေသအတွင်းသတင်းမီဒီယာတွေကကုတ်ခိုင်မျိုးစစ်တပ်ဗျူဟာဂုံးဘက်ကပြစ်ခတ်ကြောင်းသတင်းရေးသားကြပေမဲ့စစ်ကောင်စီဘက်ကတော့အတည်ပြုချက်မပေးသလိုသတင်းထုတ်ပြန်တာလည်းမရှိသေးပါဘူးဒီနှစ်ဇွန်လလေလောက်ကလည်းကုတ်ခိုင်မျိုးနဲ့ဇွတ်အောင်စစ်ဆောင်စခန်းမှာလက်နက်ကြီးကြီးကြောက်ပောက်ခွဲခဲ့တာကြောင့်စစ်ဆောင်မျိုးသမီးတအားအမိနှစ်ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ